โอเคဒီမှာခုခုဆရာဝန်ကြီးပါမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီအမြန်လမ်းမှာဒီရေမတော်တဆထိခိုက်တည်ဆုံးမှုအခြေအနေတွေမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာကြီးအ
ဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ရန်ကုန်မန္တလေးမြန်လမ်းမှာကြီးမြန်လမ်းမှာကြီးကတန်းတက်လို့ခရပါနော်အဲ့ဒီမြန်လမ်းမှာကြီးမှာရင်တိုင်းမှုကတော့နေ့တိုင်းနေ့တိုင်းကကျော့သွားတယ်လို့မရှိဘဲနဲ့နေ့တိုင်းမှုဖြစ်ပေါ်တဲ့အခြေအနေတွေကိုတည်ဆုံးမှုနဲ့ထိခိုက်တာရတဲ့အခြေအနေတွေကတစ်နေ့နဲ့တစ်နေ့နဲ့ညမြလာတော့တွေ့ရတယ်။သူကအမြန်လမ်းစဖွင့်တဲ့အချိန်က2009ခုနှစ်ပေါ့။2009ခုနှစ်အရင်ကပြီးတော့အခုအချိန်ကြီးသူပေါင်း650လောက်ဒီအမြန်လမ်းပေါ်မှာတည်ဆုံးပြီးဖြစ်တယ်။နောက်ပြီးတော့သူပေါင်း4000လောက်နဲ့ပဲတိကျကြံရရှိကြခဲ့တယ်ဆိုတဲ့အခါကျတော့ရင်းသားမှုရဲ့အန္တရာယ်အများကြီးများပါလေ။တစ်နှစ်တစ်နှစ်ကိုရင်းသားမှုအရေအတွက်က900နေပြီးတော့900အတွင်းမှာရှိတည်ဆုံးတဲ့လူအရေအတွက်ကလည်းတစ်နှစ်စီနှစ်စီမှာ150နဲ့190ကြားထဲမှာအများရှိနေတယ်ဆိုတဲ့အခါကျတော့လုံးအန္တရာယ်ကြီးတဲ့အခြေအနေရှိတာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအမြန်လမ်းမှာရတိုက်မှုတွေဒီမတော်တဆမှုတွေပေါ့နော်ဟိုဖြစ်လာတာတွေများနေတဲ့အတွက်အခုလည်းမချာသေးခင်ကပဲဒီဖျားဖူးရင်ဟိုပေါ့နော်ဟိုပြက်လို့ရက်ထားတာပေါ့နောက်ကနေဒီအမြန်ကားတစ်စီးကနေတိုက်မိပြီးတော့အနည်းဆုံး14ဦးသေဆုံးသွားတာကိုကျွန်တော်တို့ကြုံခဲ့ရပါတယ်ဆရာအဲ့တော့အခုလိုဒီအလားတူဖြစ်ရမျိုးပေါ့နော်မချုံရလေအောင်ကာကွယ်နိုင်မှုအတွက်ဆိုလို့ရှိရင်ဆရာကြီးအဓိကဘာတွေလုပ်ဖို့လုပ်မလဲ
ကျွန်တော်ဒီခုလုံးလုံးနဲ့အမြန်လမ်းပေါ်မှာဖြစ်နေတဲ့ရတိုက်မှုရဲ့အများစုကတော့သူကစိတ်ကြောင့်များတာဖြစ်တယ်နောက်တစ်ခုကကြတော့နိုင်ရဲ့နေထားပေါ့နောက်တစ်ခုကကြတော့ရင်မောင်းနေရဲ့ကျွမ်းကျင်မှုပေါ့နောက်တစ်ခုကကြတော့ရင်စည်းကမ်းလမ်းကြီးကလိုက်ပေါ့ဒီလိုအခြေအနေပေါ်မူတည်ပြီးတော့ရင်တိုင်းမှုတွေကအကြာခဏဆိုလိုဖြစ်တဲ့အခါမှာသူရဲ့ဆယ်ယောက်ရဲ့အထက်အမြန်လမ်းပေါ်မှာပြေဆိုရင်ရေးကြည့်တဲ့ဘုခင်အကြီးစားဖြစ်လို့တမန်ပေါ့သူတပြေတော့ bus နဲ့လူအများကြီးပါတဲ့အင်ငယ်တွေဖြစ်လို့ရှိတာပေါ့နော်အမြန်လမ်းပေါ်မှာဖြစ်နေကြတာရှိတဲ့ရင်းနေထဲမှာတော့အများကြီးကလိုက်ထရက်ခေါ်တာပေါ့ကျွန်တော်တို့ရှိပါတော့လေလိုက်ထရက်ဆိုတာကကျတော့ပစ်ကပ်ကားတွေပေါ်မှာဖျားဖို့ရင်နေနေတဲ့လူတွေအများကြီး20 30အနည်းဆုံးပါတဲ့ကားတွေများကြီးအန္တရာယ်ရှိလို့ရှိဒုတိယတစ်မျိုးကတော့ပုံမှန်ကားကားသေးတွေပေါ့ SUV တို့ SUV တို့ပါတယ်ဒီလိုကားမျိုးတွေအများကြီးဖြစ်နေရှိပြီးတော့တတိယအဆင့်မှာတော့ bus accident ဖြစ်ကြတာပေါ့ခီးတဲ့ကင်ကားတွေဒီမခီးတဲ့ကားတွေဖြစ်ရင်တော့ဒီဆုံးမှုအန္တရာယ်ပိုပြီးတော့များတာပေါ့နော်မကြကရလည်းဖြစ်တော့ဖြစ်နေရှိပါတယ်ကျွန်တော်ကိုယ်တိုင်လူပေးခဲ့ရတဲ့ accident ဆိုရင်2014တော့ဆိုရာဇာမင်းပေါ့ဒါတော့ဖြစ်နေရှာရှာပဲ14ရောက်ခါတဲ့ဒီဆုံးနေတဲ့ဥစ္စာရှိတယ်နောက်တစ်ခါကျတော့တခြားရင်းနေရတယ်ပဲအများကြီးဖြစ်တဲ့အခါမှာတချို့မှာ17ရောက်ပြီးတယ်တချို့မှာကျင်းမီးလောင်လို့ပဲ9ရောက်ခါတည်ခဲ့ဘူးတယ
်ဟုတ်ကဲ့ဆရာကြီးဆရာပထမအဦးဆုံးပြောခဲ့တဲ့အဓိကအကြောင်းဖြစ်တဲ့ဒီမိုင်းနှုံးပေါ်ဆရာ speed ပေါ့အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဘယ်လိုအကြံပေးချင်လဲ
ကျွန်တော်တို့ရန်ကုန်ဘန်းတော်ရဲ့မြန်လန်းရဲ့ speed ကတစ်နာရီကိုလိုမီတာ100လောက်မပေးတာကျွန်တော်ကလည်း light truck ခေါ်တဲ့တစ်ခါစားရည်ဖြစ်သူကီလို80အထိပဲသူတို့ပေးတာဒါပေမဲ့သူကလမ်းကျော်ရှင်းနေချိန်နောက်တစ်ခါကျတော့စားရည်ရတဲ့အဖြစ်တွေဆိုတဲ့အခါကျတော့အများအပြားလူတွေကမောင်းနေရင်းနဲ့ကိုယ့်ရဲ့မိုင်းနှုံးကိုအကြည့်မိပဲနဲ့မောင်းနေရှိကြဒီမောင်းနေရလဲဒီအမြန်လမ်းနဲ့မောင်းနေကြမဟုတ်တာလဲပါတာဒီလိုအခြေအနေတွေကြောင့်လေ120 130 150ဒီလိုသဘောမျိုးမောင်းနေတဲ့အခါမျိုးတွေမှာလမ်းအခြေအနေကြောင့်တော့ရာသီဥတုအခြေအနေကြောင့်တော့ဘေးအဆောက်ဝင်းကျင်မှာတိုင်ကျက်တက်တာတို့လူဖြတ်တက်တာတို့ဒီလိုတိလေးဆန်လေးဖြတ်တက်တာဒီလိုအခြေအနေမျိုးတွေမှာဒုတိယ break out မီပြီးဒီလို accident တွေအဖြစ်များတာကိုတွေ့ရတာပေါ့နော်အဲ့လိုဆိုတော့ mine zone နဲ့ပတ်သက်လို့ကတော့သတ်မှတ်ထားတဲ့နေရာမှာသတ်မှတ်တဲ့ mine zone ကိုမောင်းရင်တော့ကျွန်တော်တို့တွေရောတခြားဘဝကြီးမောင်းနေတဲ့လူတွေအကုန်လုံးပြပါတယ်အဲ့ဒီ mine zone နဲ့မောင်းရင်အနေရတော့နေတော့နေပါမခီးရတော့သူကညာပြင်ညာကျင်တော့တင်းတင်းရင်းနဲ့ဖြစ်သွားကြကြပါနောက်တစ်ခုကတော့ဒီရန်လေဖြစ်တယ်ဆိုရင်ဒီမောင်းရဲ့အခြေအနေမျိုးအများပြင်ကိုမောင်းနေကြတာမဟုတ်တာအများကြီးဖြစ်တယ်။အဲ့ဒါကျတော့ကားရဲ့အရှိန်မြန်နေတာလည်းမသိထိတ်ထုတ်မှုလည်းဖြစ်တယ်။ speed မြန်လာရမယ်မြန်မောင်းနေကြတာမဟုတ်တာရယ်ကားရဲ့ချန့်ခိုင်မှုရယ်တာယာရဲ့ချန့်ခိုင်မှုရယ်ဒီလိုအခြေအနေမျိုးတွေကြောင့် speed မြန်လာတဲ့မြန်အန္တရာယ်ပိုပြီးတော့များလာပါတော
့။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကဒီလမ်းရဲ့ပြဿနာပေါ့ဆရာ။ဘယ်လိုမျိုးအခုလမ်းပြဿနာရောကာကွယ်နိုင်ဖို့အတွက်ဆရာကြီးအကြံပြုနိုင်မလ
ဲ။ဒီရင်ပြိုင်မှုအန္တရာယ်ဖြစ်တဲ့နေရာမျိုးကြည့်ရင်လည်းပဲဒီအခွေမှာဖြစ်တယ်ဆိုရင်ဒီအခွေမှာမကြာခဏလိုတို့ဖြစ်ခဲ့တော့လမ်းရဲ့ဒီဇိုင်းကြောင့်လည်းဒီဥစ္စာအများဖြစ်ပါနေတဲ့ဆိုမှရှိတချို့နေရာတွေဆိုရင်လမ်းရဲ့အခွေကောက်လိုက်ထားတာတို့လမ်းမှာပေးမှာ barrier ထားတာတို့လမ်းချော်တာတို့ဒီလိုအခြေအနေမျိုးလမ်းကျင်းတာဒီလိုအခြေအနေမျိုးတွေမှာမကြာခဏလိုဆိုဒီမိုင်တိုင်းမှာပဲအခါ3ခါ4ခါအဲ့လိုဖြစ်လို့ဖြစ်တာရှိတော့ဒါရီကပြည်ပြန်မဲ့တဘောပေါ့နော်ဒီလမ်းပေါ်မှာ road sign တွေရှိတယ်ဗျလမ်းရဲ့3 way မှတ်ထားတယ်နိ3 way မှတ်သားတွေမှာကိုရှိတယ်ရှေရှော့မောင်းပါလို့ပြောတယ်ဗျာနော်ပြောတယ်ကျွန်တော်တို့အဲ့ဒီကိုကို engineering ကတကယ်တော့တချို့သောနေရာတွေမှာဟိုအရင်အန်ဂျယ်ချိုးတာများနေရင်သိသိကြကြဖြောက်သွားအောင်လုပ်ဖို့တင်တာမျိုးတွေတကယ်ကြရင် ကျွန်တော်တို့ကဟိုလမ်းချော်သည်ဆိုတဲ့စိုင်းဘုတ်ကိုရေးထားတယ်တကယ်တော့လမ်းချော်သည်မချော်အောင်ပြင်နေကြတာပြုဆောင်ပြင်နိုင်ရတယ်နဲ့ချော်တယ်ပဲခဏခဏရေးထားတဲ့အခါမျိုးကြတော့ဒီလိုနောက်ကားရီကလည်းခဏခဏဖြစ်ကြတယ်နောက်တစ်မျိုးကရန်ကုန်မန္တလေးလမ်းပေါ်မှာထူးခြားနေတဲ့ဒီနေရာကြီးရေတိုက်မှုအများဆုံးဖြစ်သောနေရာဖြစ်ပြီဆိုတဲ့စိုင်းဘုတ်တွေရှိတယ်ဒီနေရာကိုအများဆုံးဖြစ်ပြီဆိုတဲ့စိုင်းဘုတ်ရှိပေမဲ့ဒီနေရာရုပ်ဒီဇိုင်းတွေအပြောက်ကလေးအောင်ဖြစ်နေလားဆိုတော့လည်းဖြစ်နေတာပဲဒီလိုအခြေအနေမျိုးပေါ့နော်အနေနဲ့ဒီတဲ့ဆိုင်ဘုတ်တွေကိုတတ်ထားရုံနဲ့မကပဲကျွန်တော်တို့ကျင်ပြီးကနေအနေနဲ့ရှိသေးတဲ့အကြောင်းရင်းကိုရှာပြီးတဲ့အင်ဂျင်နီယာရဲ့တက်တင်များနဲ့ကျွန်တော်တို့အဲ့ဒီ note design တွေကိုကြောင်းရင်တော့ဒီနေရာတွေမှာနောက်တစ်ကြိမ်ဆက်ဖြစ်တဲ့အကျင့်ရတဲ့ကနည်းသွားမယ်လို့ထင်တာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီရင်မောင်းကျွမ်းကျင်မှုနဲ့ပတ်သက်လို့ရောဆရာကြီ
းရင်မောင်းကျွမ်းကျင်မှုမရှိဘဲနဲ့မောင်းနေဆိုတာကတကယ်ချင်းပေါင်းတင်နေတဲ့မိသားစုနဲ့ဒီလိုလာတဲ့အခါမှာတယောက်တည်းမောင်းတဲ့အခါမှာကိုမောင်းနေတဲ့ကားမဟုတ်တဲ့ကျွန်တော်တို့ရဲ့တူညီမှာအဲ့ဒါတွေ့တာနောက်တစ်ခုကကျတော့ရင်မောင်းတွေကတင်ပန်းပြီးတော့အဲဒီကဟိုဘောအိတ်လိုက်သွားတာဘောနော်အိတ်လိုက်လို့ဖြစ်တဲ့ဥစ္စာဒီကျွန်တော်တို့ဒီမနိုင်ငံရဲ့ဒီရန်ကုန်မင်းကြီးလာမှာသူအဖြစ်များတယ်ခီးကဝေးတဲ့အခါမှာသူကငါအေးပြက်ပြီးမောင်းတဲ့ဆက်မောင်းတဲ့လူတို့ဟာမျိုးတွေအဲဒီကကျတော့ပြုပုတင်ပန်းညွှန်းနေခဲ့ပြီးတဲ့အချိန်မှာမောင်းတဲ့အချိန်တွေထဲမှာတော့ accident ပို့ဖြစ်တာပို့ပြက်တကယ်တမန်တော်နဲ့နေလို့မမောင်းနိုင်တဲ့ဒါမှမဟုတ်အိတ်လိုက်နေအေးပြက်နေလို့မမောင်းနိုင်တဲ့အချိန်တွေမျိုးတော့တကယ်တော့မမောင်းနိုင်တဲ့တခြားလူတွေရောမောင်းတာတော့ကောင်းတယ်မို့ဘောနော်သို့တော်လည်းပဲအဲဒီလိုမျိုးမောင်းနေတဲ့အချိန်မှာနာဖို့တည်းတကယ်တော့ညာပြည်တော်ထုံးတယ်လည်းမဟာဝေးပေါ်မှာမိုင်90မောင်းပြီးခဏနာပါဆိုတာမျိုးလူတွေရှိတယ်လေအဲလိုဆိုတော့မိုင်90လောက်မောင်းပြီးနားရမယ်နားရမယ်နားပြီးတော့မှတခါကျန်သက်တာတော့မှတခါမောင်း
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ